ခန်းကြီး20အငယ်1မှ5တပံအာဗြဟံသည်တောင်ပြည်သို့ခရီးသွားသည်ဖြင့်ကာဒေရှမြို့နှင့်ရှုရမြို့ဆက်ကြားမှနေ၍ဂေရာမြို့၌တဲခို၏ထိုအခါမိမိမယားဆာရာသည်မိမိနှမဖြစ်သည်ဟုသူတစ်ပါးတို့အားအာဗြဟံဆိုသောကြောင့်ဂေယာမင်းကြီးအဘိမလက်သည်မိမိလူကိုဆေလွတ်၍ဆာရာကိုယူစေ၏ညအချိန်တွင်အိမ်မက်အဖျင်းဘုရားသခင်သည်အဘိမလက်စီတို့ကြွလာ၍တင်သည်လူသည်ဖြစ်၏အကြောင်းမူကားတင်ယူသောမိမ့်မသည်သူ့မယားဖြစ်၏ဟုမိန့်တော်မူ၏အဘိမလက်သည်ထိုမိမ့်မနှင့်မပေါင်းဖော်သေးသည်ဖြစ်၍"အိုဘုရားရှင်ဖြောင့်မတ်သောလူမျိုးကိုကွမျက်တော်မူမည်လော"သူသည်ငါနမဖြစ်၏ဟုအကျွန်ုပ်အားယောက်ျားဆိုသည်မဟုတ်ပါလော"သူဒီငါမောင်ဖြစ်၏ဟုမိမလည်းဆိုသည်မဟုတ်ပါလောဖြောက်မတ်သောသဘောရှိ၍တန်ရှင်းသောလက်နှင့်ဤအမှုကိုအကျွန်ုပ်ပြုပါပြီဟုရှောက်ဆို၏အငယ်6မှ18ထိုအိမ်မက်၌ဖျားသခင်ကလည်းမှန်ပေ၏တင်းဒီဖြောက်မတ်သောသဘောနှင့်ပြုသည်ကိုငါသိ၏တင်းဒီငါကိုမပြစ်မှားစေခြင်းကတင့်ကိုငါစီးတားပြီတို့ဖြစ်၍သူမိမနှင့်ပေါင်းဖော်ရသောအခွင့်ကိုငါမပေးယခုမှသူ၏မယားကိုသူအားပြန်ပေးလော့သူသည်ပရောဖက်ဖြစ်၏တင့်အဖို့ဆုတောင်းလျင်တင်သည်အသက်ချမ်းသာရလိမ့်မည်ပြန်၍မပေးဘဲနေလျင်တင်မှဆ၍တင်နှင့်ဆိုင်သောသူအပေါင်းတို့သည်ဧကံမှန်တည်မည်ဟုမိန့်တော်မူ၏နာနေစောစောအပြီးမလက်သည်ထ၍မိမိကျွန်အပေါင်းတို့ကိုခေါ်ပြီးမှအမှုရာအလုံးစုံကိုပြောသည်ဖြင့်ထိုသူတို့သည်အလွန်ကြောက်ကြ၏အာဗြဟံကိုလည်းအဘိမလက်ခေါ်၍တင်သည်ငါတို့၌အဘယ်သို့ပြုသည်။တင့်ကိုငါတို့သည်အဘယ်သို့ပြစ်မှားသောကြောင့်တင်သည်ငါ၌၎င်းငါနိုင်ငံ၌၎င်းကြီးစွာသောအပြစ်ကိုရောက်စေသည်။တင်သည်မပြုတ်အပ်သောအမှုကိုငါ၌ပြုပါသည်တကားဟုဆိုလေ၏တပံအဘိမလက်ကတင်သည်အဘယ်အမှုကိုမြင်၍ဤတို့ပြုသည်ဟုအာဗြဟံကိုမေးလျင်အာဗြဟံကဤအယတ်သားတို့သည်ဘုရားသခင်ကိုမကြောက်အကျွန်ုပ်ဤမယားအတွက်အကျွန်ုပ်ကိုတတ်ကြလိမ့်မည်ဟုအကျွန်ုပ်ထင်သောကြောင့်ထိုတို့ပြုမိပါပြီသို့တော်လည်းသူသည်အကျွန်ုပ်နှမမှန်ပါ၏အကျွန်ုပ်အဖဤသမီးဖြစ်၏အမိဤသမီးမဟုတ်အကျွန်ုပ်မယားလည်းဖြစ်ပါ၏ဘုရားသခင်သည်အကျွန်ုပ်ကိုအဖဤအိမ်မှခေါ်၍လဲစေတော်မူသောအခါအကျွန်ုပ်ကတင်သည်ငါ၌ပြုအပ်သောကျေးဇူးဟုမူကားငါသည်တင်းမောင်ဖြစ်ကြောင်းကိုရောက်လျရာရာ၌ပြောရမည်ဟုမယားကိုမှားထားပါသည်ဟုပြန်ပြောလေ၏ထိုအခါအဘိမလက်သည်သူနွားဂျုံယောက်ျားဂျုံမိမတို့ကိုယူ၍အာဗြဟံအားပေးလေ၏မယားဆာရာကိုလည်းပြန်ပေး၏အဘိမလက်ကလည်းငါမည်သည်တင့်ရှိမှရှိ၏အလိုရှိသည့်အတိုင်းနေပါဟုအမိန့်ရှိ၏။ဆာရာကိုလည်းတင်နှင့်တင့်အပေါင်းဖော်တို့အဖို့မျက်နှာဖုံးကိုဝယ်စရာဖို့တင်းဤမောင်အားငွေတထောင်ကိုငါပေးပြီဟုအမိန့်ရှိသည်ဖြင့်သူသည်လည်းအယားယာ၌အဆုံးအမခံရ၏။အာဗြဟံသည်လည်းဘုရားသခင်ကိုဆုတောင်း၍ဘုရားသခင်သည်အဘိမလက်နှင့်သူ၏မယားသူ၏ကျွန်မတို့ကိုအနာပျောက်စေတော်မူသည်ဖြင့်သူတို့သည်သားကိုဖွာကြ၏။အထက်ကအာဗြဟံ၏မယားဆာရာကြောင့်ဒါဝရဖျားသည်အဘိမလက်၏အိမ်သူမိမတယောက်များပရိသေရေမယူစေခြင်းကစီရင်တော်မူသည်